ောင်ကောင်ကျွန်းမှာဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်တပတ်နဲ့ချီကြာလာနေပြီဖြစ်တဲ့ဆန္ဒပြပွဲတွေအပေါ်စစ်ပြစ်နေကြတဲ့ဒေသခံတွေအကြားတောက်ကြနေကလမ်းပေါ်မှာရုံးရင်းဆန်ခါဖြစ်သွားခဲ့တဲ့အတွက်ရဲတပ်ဖွဲ့ကကြားဝင်ဖြန့်ပြပေးခဲ့ရပါတယ်။ရာနဲ့ချီတဲ့ကွန်မြူနတီပါတီအုပ်ချုပ်မှုကိုထောက်ခံသူတွေကမွန်ကုတ်အရမှာဆန္ဒပြသူတွေရဲ့တဲတွေကိုရိုက်ဖြက်နှစ်ဖူးစီစာရနေကိုဆုတ်ဖြဲပြစ်လုခဲ့တဲ့အတွက်နှစ်ဖက်လုံထွေးတပ်ပုတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။လူစုခွဲနိုင်မှုအတွက်ရဲတပ်ဖွဲ့ဝင်တွေကလက်ချင်းချိတ်ပြီးနှစ်ဖွဲ့အကြားမှာဂျားဝင်ရပ်ပေးခဲ့ပါတယ်ပထမဂျားဝင်ဖြန့်ပြနေတဲ့ရဲတပ်ဖွဲ့အင်အားနဲ့မလုံလောက်တဲ့အတွက်တပ်ဖွဲ့အင်အားကိုတုံ့ပြန်ချထားလိုက်ရပါတယ်အပြင်ထန်တန်းရတယ်ဆိုတဲ့သတင်းတွေတော့ထွက်မလာသေးပါဘူးဒီတော့တွင်ဆန္ဒပြတောင်းဆိုထားတဲ့အတိုင်းရာထူးကနှုတ်ထွက်ပေးဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကညှင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲအခုပြုတ်လုံနေတဲ့ဒီမိုကရေစီအရေးလိုလားတဲ့ဆန္ဒပြပွဲတွေဟာကျဆုံးသွားမှာပဲဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီကလည်းသတိပေးပြောကြားလိုက်ပါတယ်။ဟောင်ကောင်ကျွန်းမှာဒီမိုကရေစီပုံမဖြစ်ထွန်းရေးတောင်းဆိုမှုတွေအပေါ်တရုတ်အစိုးရအနေနဲ့လိုက်ရောပေးမှာမဟုတ်တဲ့အကြောင်းဆန္ဒပြပွဲတွေဟာလည်းဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်ကြောင်းတရုတ်အစိုးရကပြောဆိုထားတဲ့လေတံကိုတန်ရောက်လိုက်ပြီးကွန်မြူနတီပါတီပိုင်းတရုတ်ပြည်သူ့နေစဉ်သတင်းစာမျက်နှာဖုံးမှာရေးသားဖော်ပြထားပါတယ်။